ဒီနေ့ဖေဖော်ဝါရီလ24ရက်နေ့မနေ့အစောပိုင်းမှာဒေဒီယံမြို့နီကိုဗဟုပြုပြီးအင်အားအနည်းငယ်ရှိတဲ့မြင်းကလင်းတစ်ခုလှုပ်ခတ်သွားတယ်လို့မိုးလျော်သားနဲ့ဇလဗေဒညွန်ကြားရေးမှူးဦးစီးဌာနကတည်ပြုပြောဆိုပါတယ်။ပြီးခဲ့တဲ့နှစ်လအတွင်းမြင်းကလင်းငယ်လှုပ်ခတ်မှုတွေရှိခဲ့တာကြောင့်နောက်ဆက်တွဲအနေနဲ့အင်အားကြီးငလင်းလှုပ်ခတ်နိုင်တယ်လို့မြန်မာငလင်းကော်မတီကတတိပြုပြောဆိုလိုက်ပါတယ်။ပြည်စုံကိုတော့ VOA သတင်းနောက်မှတင်ကြီးလင်းကပြောပြပေးပါမယ်ရှင်။
ဖေဖော်ဝါရီလ24ရက်နေ့မနက်ပိုင်းမှာဒေဒီယေပြည့်၍ကျော်ကနေအင်အားအနည်းငယ်ရှိတဲ့မြင်းငရင်တစ်ခုလှုပ်ခတ်သွားခဲ့တယ်လို့မိုးလီဝတာနယ်ဇလဗေဒညွှန်ကြားမှုဦးစီးဌာနငရင်ဌာနခွဲဒုတိယညွှန်ကြားရေးမှူးဦးလှစောကအခုလိုအတည်ပြုပြောဆိုပါတယ
်2016ခုနှစ်ဖေဖော်ဝါရီလ24ရက်နေ့ပေါ့နော်မြန်မာကလူချင်းက9:42မိနစ်နဲ့20စက္ကန့်အချိန်မှာကဘာကြီးမြင်းငရင်စခန်းမှာအနောက်တောင်ဘက်48မိုင်ကွာပြီးတော့မြန်မာနိုင်ငံပြည်တွင်းပေါ်ဒီဒီယမျိုးရဲ့တောင်အရှိတောင်ဘက်15မိုင်ခန့်အကွာကိုပြုပြီးတော့အင်အားရစ်စတာစကေးက4.4ရှိတဲ့အင်အားနည်းငယ်ရှိတဲ့မြင်းငယ်တစ်ခုလှုပ်သွားလှုပ်ရှားသွားပါတယ
်။ရန်ကုန်မြို့တွင်းကမြို့နယ်တော်တော်များများမှာဒီငရင်လှုပ်ရှားမှုကိုတိတိတတ်တာခံစားခဲ့ကြရသလိုဖြာပုံဘိုးကလေးနဲ့ဒလမြို့တွေမှာလည်းလှုပ်ရှားမှုတွေဖြစ်ပွားခဲ့တာပါ။ဒီဒီရဲ့မျိုးအရှိတောင်ပမာရှိတဲ့ဒီဒီရဲ့ပြည့်၍ငယ်လေးတွေကနေလှုပ်ရှားခဲ့တာဖြစ်တယ်လို့ဦးလှစောကဆက်ပြောပါတယ်
။အဲအဲ့နားလေးမှာကျွန်တော်တို့ကပေါ့ပြည့်၍အသေးလေးတွေရှိရတယ်ကျွန်တော်တို့ဒီဒီရဲ့ဒီပဲတောင်ပဲအရှိတောင်ပဲအနောက်တောင်အဲ့အရှိတောင်ပဲမှာအဲ့နားပြည့်၍ချောင်းလေးတွေရှိပါတယ်ပြည့်၍ချောင်းလေးတွေကနေပြီးတော့လှုပ်တာပါဒါကအင်အားလည်းဒါနဲပါလေအင်အားဒီတက်တမလေးဆိုတော့အင်အားအနည်းငယ်ပဲရှိပါတယ်လေဒါမျို
းရခဲ့တဲ့နှစ်လအတွင်းငရင်ငယ်တွေ3-4ချိန်လှုပ်ခတ်ခဲ့တာကြောင့်နောက်ဆက်တွဲငရင်ကြီးလှုပ်နိုင်ချေရှိတယ်လို့မြမမြင်ငရင်ကော်မတီအတွင်းရေးမှူးဒေါက်တာမျိုးတန်းကအခုလိုသတိပေးပြောဆိုပါတယ
်လွန်ခဲ့တဲ့တစ်လနှစ်လကလည်းပဲအဲ့ဒီနေရာကပဲကျော်ရမဂနီကျူ4လို့4.8 something ပေါ့ငရင်လေးတွေ3-4ချိန်လောက်စတိုက်လှုပ်ခတ်တာရှိတယ်ဆိုတော့သူအဲ့ဒီ segment ကပဲတန်းပြီးတော့လှုပ်နေတဲ့ခါကျတော့နည်းနည်းတော့ကျွန်တော်သတိထားဖို့လိုအပ်လာတာပေါ့နာကမှာငရင်ကြီးကြီးမားမားလှုပ်ဖို့ဉာဏ်ဒီလောက်လုပ်လာတာလားကျွန်တော်ကတော့နည်းနည်းသတိထားပြီးကျင်တာဟုတ်ကဲ့
မြန်မာမြင်းငရင်ကော်မတီရဲ့မှတ်တမ်းတွေအရနှစ်တရာမှာတစ်ခါအင်အားပြင်းငရင်လှုပ်တတ်တာကြောင့်ဒီနှစ်ပိုင်းနေမှာအင်အားပြင်းငရင်လှုပ်နိုင်ချေရှိတယ်လို့ဒေါက်တာမျိုးတန်းကအခုလိုသုံးသပ်ပါတယ
်ဒီဘဂူးန် segment ကနောက်ဆုံးလုခဲ့တာဒီ1930ကျွန်တော် geology information တွေရောပေါ့ assessment parameter တွေရောအလုံးသုံးပြီးတော့ကျွန်တော် prediction လုပ်တဲ့ခါကျတော့ magnitude 7နဲ့အထက်အဲ့ဒီအပိုင်းကနေပြီးတော့ပြန်လှုပ်ဖို့ဆိုလို့ရှိရင်ခုနပြောခဲ့တဲ့80နဲ့ကျော်လောက်ပါရှင်လို့ဆိုရင်တရားပဝန်းကျင်ကျရတဲ့ပေါ့ဒါကြောင့်မလို့ကျွန်တော်1930ဖြစ်နေပြီခု2016ဆိုတော့80တော့ကျော်လာတာပေါ့လှုပ်မယ်ဆိုရင်ကျော်ကလှုပ်နိုင်ဖို့ chance များလာတယ်ပေါ့
ဒီနေ့မနက်လှုပ်ခတ်သွားတဲ့မြန်မာပြည်တွင်းငရင်အခြေအနေနဲ့ပတ်သက်ပြီးအမေရိကန်ငရင်ဌာနအပါအဝင်နိုင်ငံတကာငရင်ဌာနတွေရဲ့အင်တာနက်စာမျက်နှာတွေမှာဖော်ပြထားတာမျိုးမရှိတာကြောင့်အမှန်တကယ်ပဲငရင်လှုပ်ခဲ့သလားဆိုတာကိုမေးခွန်းထုတ်သူတွေလည်းရှိနေပါသေးရှင်